မင်္ဂလာပါရှင်ဒီတစ်ပတ်မြန်မာဒီမိုကရေစီရေးရာအစီအစဉ်အတွက် NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့အယားအယီသမရဒူဝါလာရှိလာနဲ့ဆက်သွယ်မြင်းမြန်းထားတာကိုတင်ဆက်မှာပါတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီဟာနေပြည်တော်မှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပြင်အရင်စစ်ကောင်ဆောင်ဟောင်းဦးတန်းရွှေနဲ့လည်းတွေ့ဆုံခဲ့ပါတယ်ဒီလိုတွေ့ဆုံဆွေးနွေးခဲ့တဲ့အပေါ်မှာ NUG ရဲ့တုံ့ပြန်ချက်ကိုမေးမြန်းပါတယ
်။အဲ့ဒီဝန်ကြီးခီးစင်နဲ့ပတ်သက်ပြီးတော့သူတို့ရွေးချက်ပါဒီဆိုတာအတိအကျကျွန်တော်တို့ကပြောလို့စိတ်တော့မရှိပါဘူး။တကယ်လည်းအတိအကျကျွန်တော်မသိတဲ့ကြောင့်အဲ့ဒါတော့မပြောချင်ပါဘူးလို့ပဲဖြစ်ချင်ပါတယ်။ NUG အစိုးရအနေနဲ့နိုင်ငံအားလုံးနဲ့မိတ်ဆွေရင်းချလို့ပဲဆက်ဆံရေးကိုကြိုးစားဆောင်ရွက်နေပါတယ်။သူသားဆောင်ရွက်နေဆေးလေးဖြစ်ပါတယ်တရုတ်နဲ့မြန်မာနိုင်ငံဟာအလုံးသိတဲ့တိုင်ပဲကီလိုမီတာ2000ကျော်နဲ့နိမိတ်ချင်းဆက်ဆက်နေတော့မဆက်ဆံလို့မရတဲ့နိုင်ငံဖြစ်ပါတယ်အချင်းချင်းနားလည်မှုရှိဖို့သူနဲ့သူရိုက်ပွင့်မှုအင်တန်ရေးကြီးပါတယ်အင်းနီချင်းကောင်အင်းနီနာချင်းကောင်တခုအနေနဲ့ရပ်တည်နိုင်ဖို့လဲကျွန်တော်တို့အနေနဲ့အမြဲတမ်းလုံဆောင်နေတယ်ကျွန်တော်တို့ policy ရလည်းအဲ့ဒါကိုတည်ချချမှတ်ထားပြီးဖြစ်ပါတယ်
တဖက်မှာတော့တရုတ်က NUG အစိုးရနဲ့ရောဆက်ဆံမှုတွေရှိနေပါသလား
တရုတ်ရဲ့ policy ကတော့ကျွန်တော်တို့ဒေါ်လာရဲ့အဖွဲ့တည် ERO တွေနဲ့ပေါ့နော်တိတ်ပြီးနင်းနီကကနေတာတော့တိတ်မကြိုက်တဲ့ပုံစံမျိုးတော့ကျွန်တော်တို့သိထားပါတယ်ဒါလည်းသူတို့ကတရုတ်ဝင်ကျွန်တော်တို့ပြောတာတော့မဟုတ်ပါဘူးဒါပေမဲ့ကျွန်တော်တို့ရိတ်မိတာပေါ့ဆိုတော့ဘာကြောင့်လဲဆိုတာတော့ကျွန်တော်မသိပါဘူးကျွန်တော်တို့အနေနဲ့ကတော့ဖက်ဒရယ်ပြည်ထောင်စုအနေနဲ့ပဲရှိတဲ့နိုင်ငံဖြစ်ပါတယ်။ဘာလို့ဆိုလူမျိုးပေါင်းစုံရှိတဲ့နိုင်ငံဖြစ်တဲ့အတွက်တော့သူ့ရဲ့ဒေတာနဲ့သူလုပ်ပိုင်ခွင့်ရှိပြီးတော့အချင်းချင်းတန်းတူညီတူရှိတဲ့တရားမျှတတဲ့ဆက်ဆံမှုမျိုးနဲ့ရှိတဲ့နိုင်ငံပြည်ထောင်စုအနေနဲ့ခိုင်ခိုင်မာမာရှိတဲ့နိုင်ငံကိုယ်ပြေးသွားမှလည်းကျွန်တော်တို့ကမလိုချင်ပါဘူး။ဆိုတော့အားလုံးကညီညီညွတ်ညွတ်နဲ့လေးလေးစားစားနဲ့ဆက်ဆံတဲ့ခွေးချမ်းမှုရှိတဲ့ပြည်ထောင်စုနိုင်ငံတည်ဆောက်ဖို့ကျွန်တော်တို့ရည်မှန်းထားပါတယ်။အဲ့ဒါကိုတုတ်ပြည်သူတမရနိုင်ငံလည်းသဘောပေါက်ပြီးတော့အဲ့ဒါကိုထောက်ခံပေးလဲပြည်တော်ကောင်းတယ်လို့ကျွန်တော်အနေနဲ့ယူဆပါတယ်။ဒါမှအတလင်းကျွန်တော်တို့နှစ်ပေါင်း90လောက်ဖြစ်နေတဲ့မြန်မာနိုင်ငံရဲ့ပဋိပက္ခကချုပ်ငြိမ်သွားမှာဖြစ်ပါတယ်။ဒါကြောင့်မလို့ကျွန်တော်တို့ကတော့တုတ်နဲ့ပြည်သူတမရနိုင်ငံတမကကဘာသူဘာသာလို့ကိုကျွန်တော်တို့ရဲ့ရည်မှန်းထားတဲ့ကျွန်တော်တို့လူချင်းတဲ့ပုံစံအချမ်းတရတဲ့နိုင်ငံတည်ထောင်ဖို့ကိုတော့ဘာလို့ကတည်ဆဲချင်ပါလဲ
အခုဆိုရင်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကနေပြီးတော့ဒီရွေးကောက်ပွဲကျင်းပမယ်ဆိုတဲ့ဟာမျိုးပေါ့နော်သူကဒါသူ့ရဲ့ဒီမိခွန်းတိုင်းမှာထုတ်ဖော်ပြောဆိုထားတာလည်းရှိတယ်နောက်အခုဒီတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီ ਨੇ တွေ့ဆုံဆွေးနွေးရတဲ့အခါမှာလည်းဒီသူတို့စစ်ကောင်စီကသွားမဲ့ရွေးကောက်ပွဲပေါ်မှာတရုတ်ကထောက်ခံမှုရှိတယ်ဆိုပြီးတော့ဒီစစ်ကောင်စီရဲ့ထုတ်ပြန်ချက်မှလည်းဖော်ပြထားပါတယ်အဲ့တော့စစ်ကောင်စီကသွားမဲ့ရွေးကောက်ပွဲလမ်းကြောင်းကိုတရုတ်ဘာဝင်နိုင်ငံတကာကဟိုသဘောထားနေတဲ့အပိုင်းပေါ့နော် NUG ရဲ့ရက်တီချက်ဘယ်လိုရှိပါလဲ
ကျွန်တော်တို့အနေနဲ့တော့ဒီရွေးကောက်ပွဲဆိုတာသူတို့တော့ထွက်ရတစ်ခုအနေနဲ့ထွက်လန်းတော့ exit strategy နဲ့သူတို့သုံးပါတယ်ဒါပေမဲ့စဉ်းစားကြည့်စေချင်ပါတယ်အမေတန်မကဘာကလည်းထောက်ခံပြီးတော့ကျွန်တော်ကတရားမျှတတဲ့ဆိုတဲ့2020ရုပ်ောက်ပွဲကိုအောင်မြင်စွာပြည့်စုံပြီးလူထုကိုလည်းတကယ်ပဲအနာအထာပြီးဖြစ်ပါတယ်အဲ့ဒါကိုစစ်ကောင်စီကပဲအဲ့ဒါကိုဖျက်သိမ်းပစ်လိုက်တယ်ဆိုတဲ့အခါကျတော့သူကအခုထပ်ပြီးတော့လုပ်မယ်ဆိုတော့ဘယ်လိုလုပ်ဘယ်ပေဒါနဲ့တိုက်ပြီးတော့ဒါကတရားမျှတတဲ့လူထုကလက်ခံနိုင်တယ်လို့ပြောလို့ရမှာလဲစဉ်းစားကြည့်ကဘယ်လိုမှမဖြစ်နိုင်ဘူးသူအလုံးသိတဲ့တိုင်ပဲသူနိုင်ငံရဲ့ညနေပေါင်းပြောင်းများစွာကိုတော်လန်ရဲ့ဖွဲ့တည်လက်ထက်မှာရှိတယ်လေဆိုတဲ့ကကြတော့သူ့မှာကျွန်တော်တို့လက်လာထားတဲ့တချို့ရဲ့အရာဆိုရင်98မြို့နယ်ပဲမြို့ပဲသူထိန်းထားနိုင်တယ်ဒါမှမဟုတ်နေဒီမှာသူမပါသေးဘူးတော်လန်ရဲ့လက်ထက်မှာတော့နေရာကြော့ကြော့ပေါ့နော်ရှိနေပြီဖြစ်ပါတယ်ထိန်းထားပြီဖြစ်ပါတယ်ဘယ်လိုမှရလကောင်းမရနိုင်တဲ့ရုပ်ောက်ပွဲဆိုတာကတော့ကဘာကလည်းလက်မခံသေးဘူးကျွန်တော်ပြည်သူလူထုကလည်းဘယ်လိုမှလက်ခံနိုင်စရာအကြောင်းမရှိဘူးကျွန်တော်တို့လူချင်းတွေကဒီအာဏာရှင်ကိုလုံးဝ ချက်တင်လိုက်ပြီးတော့ပြည်သူတွေကြိုက်တဲ့ပြည်သူစံသားနဲ့အညီအုပ်ချုပ်တဲ့နိုင်ငံဖြစ်ဖို့ကြိုးစားနေကြတာ။ဒါကြောင့်တိုက်ပွဲဝင်နေကြတာ။ဒါကြောင့်လို့အသက်တွေစုတဲကနေကြတာဖြစ်ပါတယ်။ဒီလိုအထူးရောင်နဲ့တွတ်လို့မယ်ဆိုရင်တော့မထောက်ခံသင့်ဘူး။ဘာကလည်းမထောက်ခံဘူး။ဘယ်သူမှလည်းမထောက်ခံသင့်ပါဘူး။အဲလိုမျိုးလုံးလိုက်ချင်တာပြန်အဖြေမရပဲနဲ့သွေးထွက်တန်ကြီးပုံများလာပြီးမြန်မာနိုင်ငံဟာရစရာမရှိပြည့်စုံသွားတဲ့နိုင်ငံလို့ရောက်သွားနိုင်တယ်ဆိုတာတော့ immersion ပါတယ်ဒါကြောင့်မလို့ဘယ်သူမှလည်းမထောက်ခံသင့်ပါဘူး
ဒီမနစ်ကအောက်တိုဘာလမှာစတင်ခဲ့တဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးအစပိုင်းမှာဆိုလို့ရှိရင်ဒီညီနောင်မဟာမိတ်သုံးဘွဲ့ဘက်ကရောအခုဒီ NUG အစိုးရဘက်ကရောဒါသူတို့မဟာမိတ်တွေအဖြစ်ပူးပေါင်းဆောင်ရွက်ပါတယ်ဆိုတာမျိုးကိုသူတို့တရားဝင်ပေါ့နော်ထုတ်ဖော်ပြောဆိုခြင်းမရှိဘူးတစ်ဖက်မှာတော့ဒါကဒါဒီအရင်ထဲရပဲပေါ့နော်ဒီအတိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ NUG ဟာအရင်ထဲကပူးပေါင်းဆောင်ရွက်မှုတွေရှိတယ်ဆိုတော့ရေပုံရသဘောမျိုးပဲသူတို့ပြောဆိုလေးရှိပါတယ်အခုတော့ဒီတစ်တုံညာနှစ်ခွန်စစ်စင်ရေးအပိုင်းနှစ်ကိုစတင်တဲ့အချိန်မှာဒါညီနောင်မဟာမိတ်တွေအဖွဲ့ပေါ့နော် MNDA တို့နောက်တစ်ခါ TNL တို့ကလည်းတရားဝင်ပြောထားပါတယ်သူတို့အခုဆိုရင်ဒီဒုတိယပိုင်းကຫນွေဦးတော်လှန်ရေးနဲ့ပေါင်းဆက်ပြီးတော့ဆောင်ရွက်တာဖြစ်တယ်ပေါင်းအကောင့်ထဲပေါ်နေတာဖြစ်တယ်ဆိုတဲ့အပိုင်းပြောထားတဲ့ခါကြတော့ NUG ဘက်ကရောရှမ်းမန်းစစ်စင်ရေးဆိုပြီးတော့တစ်တုံညာနှစ်ခွန်စစ်စင်ရေးအပိုင်းနှစ်နဲ့ဒါပူးပေါင်းဆောင်ရွက်နေတယ်ဆိုတဲ့ပေါ့နော်တစ်ဆက်တစ်ဆက်တည်းဖြစ်နေတယ်ဆိုတဲ့ဟာမျိုးလဲပြောဆိုထားတဲ့အပိုင်းရှိတဲ့ခါမှာညီနောင်မဟာမိတ်အဖွဲ့တွေနဲ့ပေါ့နော်ပူးပေါင်းဆောင်ရွက်နေတဲ့အပိုင်းကိုဟိုတရားဝင်အခုထုတ်ဖော်ပြောဆိုတဲ့သမ္မတကြီးရဲ့ပြောဆိုချက်ကိုကြည့်ရအောင်ပါ
ဟုတ်အရင်ကအင်တာဗျူးတွေမှာလည်းပြောခဲ့ပါတယ်ကျွန်တော်တို့မချစ်ဆက်တဲ့တော်လန်ကြီးအဖွဲ့အားရှိပါဘူးအားလုံးနဲ့ကျွန်တော်တို့ချစ်ဆက်ပါတယ်တချို့ကတော့ဘျောင်းဆက်ဆံတယ်တချို့ကတော့ဘျောင်းမဟုတ်ပဲနဲ့ကျွန်တော်တို့အတူရဲ့နေနဲ့ဆက်ဆံပြီးတော့အတူတကွလှုပ်ဆောင်နေကြတာဖြစ်ပါတယ်ဒါကြောင့်လို့ဒီမြောက်ပိုင်းဒစင်ဒစခွန်းစစ်စင်ရေးတို့ကလည်းကျွန်တော်တို့ပူးပေါင်းဆောင်ရွက်တာတွေလှုပ်ဆောင်နေတာဖြစ်ပါတယ်သူတို့ပြန်ကိုဒမေးရှင်းပါနော်ချင်းချင်းအသိပေးပြီးတော့ဘယ်လိုပူပေါင်းဆောင်ရွက်မယ်ဆိုတဲ့ပုံစံမျိုးနဲ့လုပ်တာဖြစ်တယ်ပဲ။ဒါကြောင့်ဒီနောက်ဆက်တွဲဖြစ်တဲ့ Wave 2ခေါ်တာပေါ့နော်။အခုဂျွန်လကနေစတဲ့ဟာအဲ့ဒါလဲကျွန်တော်တို့ပူပေါင်းဆောင်ရွက်နေမှာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့တော့စစ်ကောင်စီကိုအမြန်ထုတ်ချရေးမှာအင်အားအားလုံးကစူးစိပုတ်လို့ပါတယ်။ဒါကြောင့်မလို့အင်အားအားလုံးကပူပေါင်းဆောင်ရွက်လာဖို့ကျွန်တော်တို့အနေနဲ့အလိုရှိတယ်။ဒါကြောင့်မလို့အားလုံးနဲ့ထိတွေ့ပြီးတော့ကျွန်တော်တို့လုပ်ဆောင်နေတာဖြစ်ပါတယ်။သူတို့ပြန်လူငယ်ပိုင်းမှာတပ်ပိုက်ဆိုင်ရာဒီကတော့တော်တော်များများထိတွေ့ပြီးတော့သူတို့ဒီစစ်မှန်ချက်တွေကိုအတိပဲပူးပေါင်းဆောင်ရွက်နေတာမျိုးရှိပါတယ်လို့
အဲ့လိုပူးပေါင်းဆောင်ရွက်တဲ့နေရာမှာပေါ့အခက်အခဲတွေပေါ့နော် NUG ရဲ့အဓိကစိန်ခေါ်မှုအခက်အခဲတွေဒီအခုစစ်စင်ရေးတွေပေါ်ဆောင်တဲ့နေရာမှာအခက်အခဲတွေအရောဘာတွေရှိလဲရှင်
အခက်အခဲတွေကတော့အများကြီးပေါ့တကယ်တော့ဘယ်သူကတာဝန်ပေးပေးမပေးပေး NUG ဆိုရအမျိုးသားညီညွတ်ရေးဆိုရဆိုတော့ဘဖူကနဲ့ central သဘောမျိုးတာဝန်ယူရတာဖြစ်ပါတယ်။ဒါမဲ့ NUG ဆိုရမှာလဲငွေရေးချေပန်တာတွေအဆင်မပြေနိုင်ငံတကာကလဲကျွန်တော်တို့ကူညီဖို့တော့အမြဲတမ်းပြောပေမဲ့ဘယ်သူမှလဲမကူညီဘူး။ဒါမဲ့တာဝန်ယူရမှာကတော့အင်မတန်ကြီးမားပါတယ်။ဘာလို့ဆိုတော့ပြည်ထောင်စုတည်ထောင်ခိုင်မြဲရေးအတွက်အဓိကတာဝန်ရှိတာလဲ NUG ဆိုရဖြစ်ပါတယ်။တိုင်းဒါခြားဖွဲ့တွေကလဲအားလုံးဒါကိုဝိုင်းရံပြီးတော့လုံငါတာလင်းနိုင်ငံတကာကပညာရှင်တွေပြောတဲ့ organization ဖြစ်သွားမယ်ဆိုတော့မဖြစ်အောင်ကျွန်တော်တို့ကြိုးစားရမှာဖြစ်ပါတယ်။ကျွန်တော်တို့ရဲ့ရှေ့ခက်လူကြီးတွေကအမြင်ချက်ချင်းနဲ့စုစည်းတဲ့နိုင်ငံထူထောင်ခဲ့တာကျွန်တော်တို့လက်ထက်ကျမှပြိုကွဲပြက်ပြားတာမလို့ချင်ပါဘူး။ဒါကြောင့်မလို့ကျွန်တော်တို့အဓိကကတော့ဒီဒေါ်လာကြီးဖက်အားလုံးနဲ့တော့ကျွန်တော်တို့ချစ်ဆွေသူတို့ကိုကျွန်တော်တို့စိတ်ပြေပြေမကူညီနိုင်တာတော့အခက်ခဲပေါ့နော်။အထူးချင်းလက်နဲ့ဆိုပိုးဆိုးရောကျွန်တော်တို့ငွေရေးချေရအောင်တော့မှကောင်းကောင်းမကူညီနိုင်တဲ့အနေအထားတွေအဲ့လိုမျိုးကူညီနိုင်အောင်ဒါတကဘာလုံးကအလိုက်အသင့်များကူညီနိုင်မယ်ဆိုတော့ကျွန်တော်တို့ရဲ့ဒေါ်လာကြီးကပိုပြီးအဆင်ပြေပြီးတော့အခုလိုလူတွေတည်ကျပျက်စီးပြီးရစရာမရှိအောင်လိုက်ပြီးဘုံချင်းနေတဲ့အာဒီကနေလဲကျွန်တော်တို့ကောက်ွယ်နိုင်မယ်လို့ကျွန်တော်နိုင်တယ်မျှော်လင့်ပါတယ်
ပြီးခဲ့တဲ့ရက်ပိုင်းတွင်းကပဲအမေရိကန်နိုင်ငံသား၏ဌာနအတိုင်ပင်ခံပုဂ္ဂိုလ်နဲ့နောက် USAID ကဒီတာဝန်ရှိအရာရှိတွေကနေပြီးတော့ NUG အစိုးရအပါအဝင်ပေါ့နော်ဒီတိုင်းဒေသလက်နက်ကိုင် ဒီတိုင်းသားအဖွဲ့အစည်းတွေရပ်ဖက်ဖွဲ့စည်းနေသူတို့တွေ့ဆုံတဲ့ခါကြတော့အဲ့ဒီမှာလဲဒီအမေရိကန်ဘက်ကပံ့ပိုးပေးမဲ့အပိုင်းမျိုးလဲထက်သွင်းဆွေးနွေးတာတွေလဲရှိနေတဲ့အခါမှာဒီအခုຫນွေဥဒေါ်လာရေးပေါ့နော်နောက်တစ်ခါမြန်မာဒီမိုကရေစီအထူးသဖြင့်ຫນွေဥဒေါ်လာရေးနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကသူတို့ဒီမြန်မာပေါ်ထောက်ပံ့မယ်ဆိုရယ်ပေးထားတဲ့ဂတိကဝတ်တွေနဲ့ပတ်သက်တဲ့အဆင့်ကိုပေါ့နော်သမရာကြီးအနေနဲ့ဘယ်လိုအကဲဖြတ်လဲရှင်ပြီးခဲ့တဲ့အစည်းအဝေးပြီးမှာပေါ့နော်
အဲ့ဒီစီဝဲတွေမှာလည်းတချို့ကတော့ခပ်ပြောင်ပြောင်ပေါ့ဆွေးနွေးကြတာလေခေါင်းဆောင်တွေလည်းရှိပါတယ်သူတို့ပြင်ကျွန်တော်တို့ဗီယက်နမ်မှာတုတ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မရှိမလင်းဖြစ်နေတဲ့ကိစ္စတွေကိုလည်းဆွေးနွေးပြီးမေးခဲ့ကြပါတယ်အမေရိကန်ဘက်ကတော့သူတို့ရဲ့မူဝါဒကမပြောင်းပါဘူးသူတို့ကတော့ဒီဒီမိုကရေစီပြောင်းလဲရေးကိုပဲထောက်ခံနေမှာဖြစ်ပါတယ်ဒါပေမဲ့လုံနေကြိုင်နေဒီကတော့အမျိုးမျိုးရှိမှာပေါ့တချို့ကလူသိမခံပဲနဲ့လုံတန်ရှိတယ်တချို့ကလူသိပြီးလုံတယ်စသဖြင့်ဆိုတဲ့အကြောင်းတွေပြောပါတယ်အဲ့ဒီဆွေးနွေးကတော့တော်တော်ကိုအားကောင်းပါတယ်အဲ့ဒီမှာကျွန်တော်တို့အဓိကကျွန်တော်အနေနဲ့ဆွေးနွေးတာကတော့အခုဖြစ်ပေါ်နေတဲ့ဒီတော်လန်ကြီးမှာစစ်ကောင်စီကလူမှုအတိုင်းအဝိုင်းအလုံးကိုဖျက်ဆီးနေတာရဲရဲစက်စက်ကိုလုပ်နေတာရှိနေတဲ့အကြောင်းကျွန်တော်တို့အနေနဲ့လက်တလောလိုအပ်တဲ့ဟာတွေပေါ့နော်ကျွန်တော်တို့ညံ့ညံ့ကိုကြီးပေးဖို့တင်ပြဆွေးနွေးခဲ့ပါတယ်အဲ့ဒါကဘာလဲဆိုတော့လေရင်ကနေပြည်သူလူထုတွေကိုဘုံချေတိုက်ခိုက်နိုင်တယ်ဘုံကာကွယ်နိုင်ဖို့အားလေးဝါနယ်စနစ်တည်းပေးဖို့နောက်တစ်ခါနန်းလီတာနဲ့ပစိတီထောက်ပံ့တွေကိုတတ်နိုင်လို့ညံ့ညံ့လေးပေးဖို့ဆိုတဲ့အကြောင်းတွေကိုကျွန်တော်တို့လိုအပ်ပါတယ်ဆိုတဲ့အကြောင်းနောက်တစ်ခါပညာရေးတို့ကျမ်းမာရေးဆိုတာရပ်ထားလို့ရတဲ့ကိစ္စမဟုတ်ဘူးသူကတော့ခုံလိုက်ပြီးချိုးဖြတ်နေတဲ့တကြောင်အဲ့ဒီဘိုက်ဒီမှာလည်းချစ်ဆက်ပြီးတော့အများဆုံးကိုညီဖို့ဖြစ်နိုင်ရင်စစ်ကောင်စီကလည်းဘယ်လိုမှမတော်ပဲနဲ့သူတို့ရဲ့တမယိုးကျ USAID ကလည်းလုပ်နေတဲ့ rules တွေတက်ပြပြင်းထန်တဲ့ခက်ခဲတဲ့ဟာတွေကတချို့ leave လုပ်ပေးဖို့ဒါမှသာလည်းလူတို့စီမှာအမြန်ရောက်မှာဖြစ်ပါလေဆိုတဲ့ကြောင့်ကျွန်တော်တို့မှာ CSO တွေအများရှိတယ်ဒီအော်ဒီရှိတဲ့ဒုဒုစရနဲ့ချစ်ဆက်ပြီးပေးနိုင်တယ်ဆိုတဲ့အကြောင်းတူကျွန်တော်တို့တော်တော်များများချစ်ချစ်ပြန်ပြန်ဆွေးနွေးခဲ့ကြပါတယ်အမေရိကန်ကလည်း response လုပ်ပါတယ်ဒါသူတို့ကတော့ဒီဆွေးနွေးတဲ့အားလုံးလက်ခံတယ်အားလုံးကူညီဖို့သူတို့ကကြိုးစားတော့မှာပါဆိုပြီးတော့သူနဲ့ပြန်ပြီးတော့ဖြည့်ပေးပါတယ်ဒါကြောင့်လို့တော်တော်ကို productive ဖြစ်တဲ့ကျွန်တော်လက်တွေ့ဆန်တဲ့ဆွေးနွေးပွဲဖြစ်တယ်ဆိုတာကျွန်တော်အနေနဲ့တော့အဲ့လိုသုံးသပ်ပါတယ်